ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းတာယာကုန်းကျေးရွာရခင်စခန်းအတွင်မှမနေ့ညနေပိုင်းမှာလက်ပစ်ဗုံးပေါက်ကွဲလို့နေကြားဆောင်တဦးသေးဆုံး3ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တာယာကုန်းရဲခင်းစခန်းပောက်ကွဲမှုကိုတပ်မတော်ဘက်ကအတိမပြုခဲ့ပါဘူး။ဒါအပြင်ဘူးသီးတော်မြို့နယ်ဘက်ကတိုက်ပွဲအတွင်းပိတ်မိနေတဲ့ရွာသား10ဦးကျော်ကိုဒီကနေ့ ICRC နိုင်ငံတကာချက်ချင်းဤအဖွဲ့ကနေပြီးတော့လဲသွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မြန်မြန်သတင်းပေးပို့ထားပါတယ်ရှင်။
မောင်သောမြို့နယ်တာယာကုန်းနယ်ကြားဆောင်ရဲကင်းစခန်းဘုံပေါက်ကွဲမှုကြောင့်ဒေဆုံးသွားတဲ့ရဲတပ်ဖွဲ့ဝင်တူဟာမောင်သောစေယုံရင်ခွင်ယုံမှာရောက်ရှိနေပြီးဖြစ်စဉ်အခြေအနေကိုတော့မောင်သောလူမှုကူညီပေးရေးဖွဲ့ဝင်တူကအခုလိုပြောပါတယ
်။ဒီကတော့ဟိုတယောက်ကျေတယ်၊နှစ်ယောက်ကျန်ရတယ်၊သူတို့ကြောက်ပါတယ်၊ဒီရှက်ကြောင့်လေဒီလိုကျန်နေတာကဟိုဘုံပေါက်ကွဲရောမြောက်ပြီးလက်တွေ့ပေါက်ပေါက်ကွဲဖြစ်နေပါကြောင့်ဒီကအလောက်မိုးရွှေမှုရှိတယ်၊ဒီကတော့ဒီလိုကျတာကဟိုဆက်လူကြီးကဟိုဒီအနာကျမဘောအနာတရရောဒီမှာဆက်နေရှိလို့
ဒီဘုံပေါက်ကွဲမှုဖြစ်စဉ်မှာတပ်ဖွဲ့ချင်းချင်းကြားမချေနှက်မှုရှိလို့တမင်ဖောက်ခွဲတာလို့ဒေသခံတွေကယူဆနေကြတာပါ။ဒါရကုန်းကျေးရွာကဂူလှသိန်းကတော့ပေါက်ကွဲမှုဟာမတော်တဆကြောက်ဖြစ်ပြီးတန်ရာရရှိသူတွေကိုမောင်သောစေယုံမှာစေကူတနေရတယ်လို့ဆိုပါတယ
်။ဖြစ်စဉ်ကတော့အင်းမာကြီးသိကြကြအဲ့ရှင်တော့မှလीသူတို့ကတိုင်ဆောင်ထားတဲ့ဘုံကြီးပေါ့နော်။အဲ့ဒါလေးတွေကိုဆက်ဆဲတဲ့ခါမှာရရှိရတော့ကိုယ်တိုင်ပါတာပေါ့။အဲ့ရရှိတဲ့ဆက်ဆဲတဲ့ခါမှာပေါက်ကွဲတဲ့အဲ့လိုတပေါက်ဖြစ်နေတာလေ။အခုလက်ရှိကြတော့နိုင်ငံရတဲ့သူရောက်ပေါ့နော်။အဲ့ရရှိရလဲပါတာပေါ့။ဟိုမောင်တုံးစီးခဲမှာအခုရောက်နေပြီ။နိုင်ငံချင်းကြတော့ဒီရောက်ကတော့ဒီမလားချင်းလားတော့အဲ့ဒါတော့အပြင်းပြင်းကြီး
။ဒီဆုံးသူဟာတတ်တာအောင်မျိုးသွန်းဖြစ်ပြီးတန်ရာရရှိသူမှာသူရဲ့အုပ်ကျော်နိုင်လေရေတတာထန်ဟုံးနဲ့တခြားတယောက်တို့ဖြစ်ကြပါတယ်ဘုံဘောက်ခွဲမှုဖြစ်စဉ်အခြေအနေကိုသိရှိဖို့အနောက်ပိုင်းတန်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကိုဆက်တွယ်မေးမြန်းခဲ့ရမှာသူ့အနေနဲ့မသိရှိသေးဘူးလို့ပြောပါတယ်ဒါကုန်းရ
ခင်ကတော့ရှားတော်ကြဘူ
းရခိုင်ပြည်နယ်ဆိုရဖွဲ့ဝင်လုံချုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းကတော့ခရီးလွတ်နေလို့အခြေအနေကိုမသိရှိကြောင်းပြောပါတယ
်ကျွန်တော်ကတော့ခရီးသွားနေတာပြန်အဲ့ဒါလေးကျွန်တော်သတင်းပြန်နေရတာ
လက်ရှိရခိုင်ပြည်နယ်တွင်းမှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစီးရီးပြင်းထန်နေသလိုပဋိပက္ခကြားအရသားတွေထိခိုက်မှုတွေရှိနေတာပါ။အောက်တိုဘာ9ရက်နေ့ကဗုဒ္ဓတောင်မြို့နယ်သရက်ပြင်းကျေးရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာသူရွာသားတွေဘေးလွတ်ရာကိုထွက်ပြေးသွားပြီးမဲ့ရွာသား12ဦးကတော့ရွာထဲမှာပိတ်မိနေခဲ့ပါတယ်။ပိတ်မိရွာသားတွေကိုမြို့နယ်အုပ်ချုပ်ရေးအဖွဲ့နဲ့နိုင်ငံတကာကြက်ချင်နေအဖွဲ့တို့ကနေဒီကနေ့မှကယ်ဆုတ်နိုင်ခဲ့တယ်လို့ဗုဒ္ဓတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုဆက်လက်ဦးအောင်ဆောင်ရွှေကပြောပါတယ
်။သူတို့ကဟိုအဲ့ဒီမှာ10တယောက်ပိတ်မိနေပြီးတော့ကျွန်တော်တို့ကသက်ဆိုင်ရာတွေကိုဝင်နိုင်ပြတာပေါ့ဒီတော့ဒီတောင်ချွေဦးကြီးကလာလို့လည်းဒီကျွန်တော်တို့ ICRC ရဲ့ဖြစ်ရှင်နဲ့ပေါင်းပြီးမှစာခက်ကစင်ကတက်ကလူတွေကိုပြောတယ်ပြီးမှသူတို့ကရောကိုမွေရဘူးချစ်ချင်းနေအခွေးကအပြင်မှာနေရတယ်အဲ့လူတွေလဲချောက်လာရတယ်အခုကအဲ့မှာကားကဂျုံနေတယ်ပြီးမှဒီတော့ခုလာတာ
အလားတူတိုက်ပွဲဖြစ်ပွားခဲ့တဲ့ဗူရီတောင်မြို့နယ်စပရာချေးရွာအုပ်စုကွန်းတောင်ရွာထဲမှာလည်းရွာသား၃ဦးပိတ်မိနေကြောင်းဦးအောင်တောင်းရွှေကပြောပါတယ်။မနေ့ကလည်းတရက်ပြင်ချေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုင်းပြင်းနဲ့မြောက်ပိုင်းဒေသမှာဘုံပောက်ကွဲမှုပါဝင်စီရီပတိပခဖြစ်စဉ်တွင်အရသားသေဆုံးမှု80ကျော်ရှိနေပြီးဒဏ်ရာရရှိသူ120ကျော်ရှိနေတယ်လို့လည်းဒီတိုင်းပြင်းနဲ့နှုတ်တော်ကူဆယ်တွေကပြောပါတယ်ခင်ဗျာ။